ကံကွက်မှုရဲ့ကြောင့်ရနာထားတဲ့အင်းလေးကန်ဟိုတယ်ဆုံစီမံကိန်းဆက်လို့တင့်မတင့်ကိုရှမ်းပြည်နယ်အစိုးရအနေနဲ့ဒေသခံတွေလုပ်ငန်းရှင်တွေနဲ့တွေ့ဆုံညှိနှိုင်းသွားဖို့ရှိနေပါတယ်။စီမံကိန်းအတွက်ရထားတဲ့မြေယာပြဿနာတွေကလည်းမြေဝယ်ထားတဲ့သူတွေရောရောကြီးပြီးပြီးတော့ဖယ်ရှားခံရတဲ့ဒေသခံတွေရောနှစ်ဖက်နှစ်နာမှုမရှိအောင်လို့ဥပဒေအတိုင်းဆောင်ရွက်သွားမယ်လို့လည်းရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တယောက်ကပြောပါတယ်။ပြည်စုံကတော့ဒီလိုမြန်မာဝိုင်းသတင်းတော်ကိုစောထက်ကတင်ပြပို့ထားပါတယ်။
မြေအေက600ကျော်အကျယ်ရှိရဲ့ညောင်ရွှေမြို့နယ်အင်းလေးကန်အစီပိုင်းကရွာ600ကျော်မှာမြေအားတွေကို3နှစ်စာတည်နှံရောချစ်ပေးပြီးအင်းလေးကန်အစီပိုင်းဟိုတယ်စုံတည်ဆောက်ဖို့အရင်အစိုးရလက်ထက်ကစီစဉ်ခဲ့ရပါဒါပေမဲ့မြေအားရောချစ်မရတာရောအင်းလေးကန်ဂီယာစနစ်ပြည့်စုံမှာပါစိုးရိမ်လာကြောင်းဒေသခံတွေကဒီစီမံကိန်းကိုကန့်ကွက်ခဲ့တဲ့အတွက်အဲ့ဒီဟိုတယ်စုံစီမံကိန်းကိုယာယီဆိုင်းငံ့ထားတာဖြစ်ပါတယ်နိုင်ငံတော်စီမံကိန်းဆိုပေမဲ့လည်းမြေအားတွေကိုပုဂ္ဂလိကပြန်ဝယ်ယူပြီးဟိုတယ်စုံဆောက်ဖို့စီစဉ်ခဲ့ရပါဒီမြေဝယ်ယူခဲ့တဲ့သူတွေထဲမှာဒေသခံတွေပါသလိုမြေသိမ်းခံရတဲ့သူတွေလည်းဒေသခံတွေဖြစ်တဲ့အတွက်ဒါကိုနှစ်ဖက်နင်းနာမှုမရှိအောင်ဥပဒေနဲ့အညီဆောင်ရွက်တင်ကြောင်းရှမ်းပြည်နယ်အစိုးရအင်တိုင်းသားရေးရာဝန်ကြီးဒေါက်တာထွန်းလိုင်က VOA ကိုပြောပါတယ်
။ရိုးချီရထားတာတွေကဒီသားတွေဒီသားတွေပဲပြောရဲစေကမှာစက်တုံးနဲ့စေလေးနဲ့အလောင်းရတာမိပါဘူးပွားပိုင်ချင်းချားနေရှိရဲ။ပုံကြီးကျောင်းပိုင်ချင်းချားနေရှိရဲ။ဒေသခံတွေကမနစ်နာအောင်တော့ပြည်တယ်ကြနိုင်ငံတော်စီမံကိန်းကြီးတွေနဲ့နိုင်ငံတော်ဟိုတယ်ဆောက်တာမဟုတ်ဘူးဗျ။အဲအစိုးရကမြေကိုသိပြီးတော့လုပ်ငန်းရှင်တွေအကွဲရကြံရောင်းတဲ့သဘောဖြစ်နေတယ်။အဲ့တလူကြီးဗျ။
လုံးရဲ့လေးနဲ့အရင်ဆိုရလက်ထက်ကအင်းလေးကန်ဟိုတယ်ဆောင်စီမံကိန်းအကောင့်တွေပေါ်တဲ့အချိန်ဒေသခံတွေကထုံထုံတိုက်ပွဲလုပ်ပြီးဒါကိုကန့်ကွက်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဒေသခံတွေလုပ်ငန်းရှင်တွေပါတဲ့တွေ့ဆုံညှိနှိုင်းပွဲလုပ်ဖို့ရှိတယ်လို့လာမယ့်လွှတ်တော်မှာလည်းရက်တန်ထားရဲ့ဟိုတယ်ဆောင်စီမံကိန်းကိစ္စကိုညောင်ရွှေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေမျိုးကမေးမြန်းသွားဖို့ရှိပါတယ်။သူက VOA ကိုအခုလိုပြောပါတယ
်။အကောင့်တွေပေါ်ကလေးကကျွန်တော်တို့နဲ့ရွာတိုင်းနဲ့ကန့်ကွက်တယ်။ now အခုဖြစ်သွားပြီးမှလည်းမအောင်မြင်နိုင်ဘူးဆိုတာဒီအခုကျွန်တော်၄နှစ်ကျော်ပြီဟိုတယ်တွေလာမစောက်ကြဘူးဒါအောင်လည်းမအောင်မြင်နိုင်ဘူးဒီက620ဧကလို့အခြေကြီးကတစ်ပင်နေကုန်သွားတဲ့အပြင်အခုသူတို့ infrastructure လို့ခေါ်တဲ့အမလန်းနေမိတွေလုပ်ထားတဲ့ဥစ္စာတွေကလည်းတော်တော်ကုန်သွားတယ်ဗျာ
အခုဇွန်လတည်းပြင်သစ်နိုင်ငံပါရီမြို့မှာ9ရက်ကျင်းပခဲ့တဲ့ UNESCO ရဲ့28ကြိမ်မြောက်အစည်းအဝေးမှာအင်းလေးကန်ကိုမြန်မာနိုင်ငံရဲ့လူသားနဲ့ဇီဝဝန်ဝိုင်းနေမြေဖြစ်သတ်မှတ်လိုက်ပါတယ်အင်းလေးကန်ရဲ့ရေဝေကျောကတစ်တော့ဟက်တာ9000ကျော်လောက်ပျက်စီးသွားရလို့တယန်ဇာတာနဲ့တော့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကပြောပါတယ်။ဇီဝမျိုးကွဲရေကျော်ဝါတဲ့ထုံချောင်းနဲ့သစ်ဆွေးမြေပါရဲ့အရှိတောင်အာရှရဲ့တစ်ခုတည်းရှိတဲ့ဒေသပါ။ဒီနေရာမှာဟိုတယ်လုပ်ငန်းတွေအလုံးစုံများမလာဖို့ဒေသခံတွေကတောက်လျှောက်ကန့်ကွက်နေရလဲဖြစ်ပါတယ်။